ယူကရိန်းနိုင်ငံကို MiG-JET လေယာဉ်တွေပေးပို့ဖို့အတွက်အစီအစဉ်ကိုတောက်ကြနေမှာဆလိုဗေးကီးယားနိုင်ငံကအတည်ပြုလိုက်ပါတယ်။ရုရှားရဲ့ချူချော်မှုကိုတွန်းလှန်နေရတဲ့ယူကရိန်းနိုင်ငံကိုလေယာဉ်တွေအကူအညီပေးဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီးရဲ့အကြံဉာဏ်ပန်ကြားချက်ကိုပိုလန်ဘက်ကလက်ရောဆောင်ရွက်ပေးလိုက်ပြီးတဲ့နောက်မှာဒုတိယမြောက်နေတိုးအဖွဲ့ဝင်နိုင်ငံဖြစ်တဲ့ဆလိုဗေးကီးယားကအခုလိုပေးပို့ဖို့အတွက်လှုပ်လာတာဖြစ်ပါတယ်။ဆလိုဗေးကီးယားဝန်ကြီးချုပ်အက်ဒဝတ်ဟေဂါကတော့အသုံးမပြုတော့တဲ့ MiG-29 တိုက်လေယာဉ်တွေ73ဆင်းကိုယူကရိန်းနိုင်ငံကိုပေးမယ်လို့ပြောပါတယ်။ဒါဟာတမိုင်းမှာအမှန်မဲ့ကရက်တီမှုဖြစ်ပါတယ်လို့လည်းပြောပါတယ်။ရုရှားစစ်တပ်နဲ့ကြေးစားတပ်ဖွဲ့ဖြစ်တဲ့ Wagner Group အဖွဲ့ကဘက်မွန်မြို့ကမြစ်ရဲ့အနောက်ဘက်မှာဒတ်တလော့အခိုင်မှာခြေကုပ်ယူထားတယ်လို့ဗရင်ကာဝဲဝန်ကြီးဌာနရဲ့ထောက်လှမ်းရေးအချက်လက်တွေမှာဖော်ပြပါတယ်။ Donbas ဒေသဘက်မွန်မြို့ရင်တိုက်ပွဲတွေမှာဒီမြစ်ဟာရှည်ရန်စစ်မြစ်နေပြင်ဖြစ်လာတယ်လို့ဝန်ကြီးဌာနကပြောပါတယ်။တချိန်တည်းမှာပဲဇန်နဝါရီကစပြီးတော့ရုရှားဟာဒေသရင်းထိုးစစ်ဆင်မှုဟာအ ਨੇ ဆုံးဖြစ်လာတယ်လို့လည်းပြောပါတယ်။ဒီလိုဖြစ်တာဟာဒေသရင်းထိုးစစ်ဆင်တိုက်ခိုက်ရေးကိုဆက်ဆောင်ရွက်နိုင်ဖို့ရုရှားတပ်ဖွဲ့တွေကသူတို့ရဲ့တိုက်ခိုက်ရေးစွမ်းရည်ကိုယာယီမဖြစ်စီးနိုင်မဲ့ဖြစ်နေတယ်လို့လည်းပြောပါတယ်။ရုရှားတပ်ဖွဲ့ဝင်အင်အားနဲ့လက်နက်အင်အားပြန်ဖြည့်တင်းလာချိန်မှာတော့ထိုးစစ်ဆင်လာနိုင်ခြေရှိတယ်လို့လည်းပြောပါတယ်။